အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာမလုပ်သေးဘူးပေါ့နော်။မနေ့ကနေပြည်တော်မှာကျင်းပတဲ့ဒီ UPDJC အစည်းအဝေးမှာဆုံးဖြတ်လိုက်ကြတယ်ဆိုတာမျိုးကျမတို့ကြားလို့ဆင်မရဲ့ဘလို့အနေအထားတွေများဖြစ်သွားလဲလို့ပါဆင်မ
။လုံမီလုံဟန်ရဆိုလို့ရှိရင်တော့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကရရှိလာတဲ့အချက်အလက်တွေအပေါ်မှာမူတည်ပြီးတော့မှပဲ UPDJC မှာတင်ပြရမှာဖြစ်တယ်။ဒါပေမဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကတော့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုလုံးလုံးမရနိုင်သေးဘူး။ဆွေးနွေးပွဲပြုလုပ်ဖို့ရအတွက်ဆိုလို့ရှိရင်ဥဆောင်ကော်မတီကိုဖွဲ့စည်းရတာရှိတယ်။အဲ့တော့ဥဆောင်ကော်မတီကိုရှင်းတဲ့သားမှလည်းမဖွဲ့ရသေးဘူး။ရခိုင်ဒေသကိုလည်းညွှန်ကြားချက်မရှိသေးဘူး။အဲ့ဒါတွေကအခက်အခဲတွေဖြစ်နေတယ်။ကျွန်မတို့ဘက်ကအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုလက်လက်ကင်ရှင်းဖွဲ့အရှင်းစက်ရဒေသဟူသည်မှာအလုပ်လုပ်မယ်ဆိုပြီးတော့မှကျွန်မတို့ကဆုံးဖြတ်ထားကြတာရှိတယ်။ခေါင်းကအော်တိုဘာ28ကနေ29ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးမှာဆိုလို့ရှိရင်အစီအစဉ်ဖြစ်တဲ့နေရာဒေသတွေမှာလုံနိုင်တယ်ဆိုပြီးတော့မှဆုံးဖြတ်ချက်တွေကြားထားခဲ့ပြီဖြစ်တယ်
။ကျွန်မရဲ့ဒီရခိုင်နဲ့ချင်းနဲ့မှာပေါ့နော်ဒီဥဆောင်ကော်မတီတွေကြတော့ဘာကြောင့်မဖွဲ့နိုင်သေးတာလဲဒါအစိုးရကဖွဲ့ပေးမှဖွဲ့လို့ရမယ်အနေအထားမျိုးလားဘလို့အခြေအနေမျိုးပါလဲ
အမှန်ကတော့ဥဆောင်ကော်မတီကိုဖွဲ့ရမှာကလက်လက်တိုင်တော်လှန်ရေးက3ဦးအစိုးရက3ဦးနိုင်ငံရေးပါတီက3ဦးဖွဲ့စည်းရမယ်ဆိုပြီးတော့မူရှိပါတယ်ဒီနေ့ကိုညွှန်ကြားထားပြီးမှဒီနေ့အစိုးရကလိမ့်လို့ရမှာဖြစ်တယ
်အခုကြတော့ပေါ့နော်ဒီရခိုင်နဲ့ချင်းမှာဒါပေါ့ဥဆောင်ကော်မတီမဖွဲ့နိုင်တာကဒီတိုင်းသားတွေဘက်ကမဖွဲ့နိုင်တဲ့အခြေအနေမျိုးလားအစိုးရဘက်ကမဖွဲ့နိုင်တဲ့ဟိုအခြေအနေ
မျိုးလားအစင်သိရှိပါတယ်ကျမတို့ဘက်ကမလုံနိုင်ကြဘာမှမရှိဘူးလို့ကျမတို့ဘက်ကခံယူထားတယ်ပြောဆိုရင်နိုင်ငံရေးပါတီတွေဘက်ကလည်းကျမတို့ကပြောတင်းစလောက်ကိုကျမတို့ပြောထားပြီးပါပြီဥဆောင်ကော်မတီဖွဲ့ဖို့အတွက်လူရွေးချယ်ထားပြီးပြီလားဆိုလို့ရှိရင် AMP မှာလည်းလူပြေးဖို့ရအတွက်အစင်သိဖြစ်တယ်ဆိုတာမျိုးပြောတယ်အစင်သိဖြစ်ဖို့ရကအစိုးရဘက်မှလိုအပ်နေတာဖြစ်တယ်
အစိုးရဘက်ကပေါ့နော်ဒီလိုမျိုးဥဆောင်ကော်မတီတွေဖွဲ့ဖို့ဒီချင်းနဲ့ရခိုင်ဘက်မှာပေါ့ဒါလူဦးရေတွေဘာကြောင့်မရွေးရသေးတာလဲကျင်းပဖို့အတွက်ပေါ့နော်စူးစမ်းမယ်ဆိုတဲ့အနေအထားလက်တွေဘာကြောင့်အကောင့်ထဲမဖို့နိုင်သေးတာလဲ
အစားကတော့သူတို့မှရည်ရွယ်ချက်ရှိခဲ့တာကတနင်္ဂနွေနေ့မှာလုပ်မယ်တနင်္ဂနွေတိုင်းမှာလုပ်မယ်ပြီးလို့ရှိရင်နေပြည်တော်မှာလုပ်မယ်သုံးနေရာပေါ်ပဲသူတို့တွေကယာတာထားခဲ့တာဖြစ်ပါတယ်အခုကတော့တနင်္ဂနွေမှာလည်းပြီးသွားပြီတရားပတိနဲ့တနင်္ဂနွေတိုင်းမှာလည်းပြီးသွားပြီဆိုတော့နေပြည်တော်တို့ကပဲကြံတော့တယ်အဲ့ဒါကသမ်းပြီးတော့မှလုပ်မယ်ဆိုတော့ဥတီချက်ကအစိုးရနဲ့တတ်မတော်မှရှိတယ်ဆိုတော့ကျွန်တော်တို့ဘက်ကအလုံးကပြောကြတာကလက်မှတ်တန်တော်လိုင်းအဖွဲ့အစည်းရှင်းဖွဲ့ရှိတဲ့နေရာမှာလက်မှတ်ထိုးထားကြတဲ့အဖွဲ့အစည်းတွေရှိတဲ့နေရာမှာအလုံးနေရာမှာလုပ်မယ်ဆိုပြီးတော့မှဆုံးဖြတ်ခဲ့ကြတာဖြစ်တယ်ဒါပေမဲ့ဒီနောက်ဆုံးမှာတော့ဒေါက်တာဆန်းစစ်ကြီးကပြောထားတာကအလုံးနေရာမှာလုံးမယ်လုံးဖို့လုံးဖို့လိုတယ်လုံးရမယ်ဒီနီလာခံပေါ့နော်ဒီ second UPC မှာမလုံးနိုင်သေးဘူးဆိုရင်တောင်မှနောက်နီလာခံဒီအတက်မှာလုံးဖို့ရအောင်တော့ဟိုလုံးရမယ်ဆိုပြီးတော့မှသူ့ဘက်ကပြောထားတာတော့ရှိပါတယ
်အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေဟာပေါ့နော်ဆီမတို့အတွက်ဟိုဘလောက်အတိုင်းတာအထိဟိုအရေးပါတဲ့အနေအထားမျိုးတွေရှိပါလဲရှင
်ခိုင်တမျိုးသားလုံးရဲ့အရေးကိုဆွေးနွေးတဲ့အခါမှာရခိုင်တမျိုးသားလုံးရဲ့စံတာကိုနှိုးရှုံနိုင်တဲ့အဆုံးဖြတ်ချက်တွေကျမတို့မှလိုပါတယ်အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲကိုကျမတို့အနေနဲ့လုပ်ပြောင်းကိုလုပ်ရမှာပါရခိုင်ပြည်ကိုရခိုင်ပြည်သူလူထုတွေအတွက်တည်ဆောက်မှာအဲ့ဒါကြောင့်မလို့ကျမတို့ရဲ့ပြည်သူတွေရဲ့အစံတာဟာကျမတို့မှအရေးကြီးပါတယ်အဲ့ဒါကြောင့်မလို့အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲကိုလုပ်ဖို့လုပ်ရမယ့်အလုပ်တစ်ခုလည်းဖြစ်တယ်လို့ပြောရှင်ပါတယ
်အခုပေါ့နော်ဒီရခိုင်နဲ့ချင်းမှာအမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေဟာ February 28ရက်နေ့မှာကျင်းပမယ်ဒုတိယအကြိမ်ပင်လုံညီလာခံကျင်းပတဲ့အထိကျင်းပခွင့်မရဘူးဆိုရင်ရောဟိုအနေအထားတွေကဘယ်လိုဖြစ်လာနိုင်မလဲဆင်မ
ညီလာခံကတော့တခါသေးနဲ့တော့ပြီးသွားမှာတော့မဟုတ်ဘူးဒါပေမဲ့ကျမတို့ဒီချက်ဖြစ်စေချင်တာကလူအငင်ညီလာခံကိုရွှေ့ဖို့ကျမတို့ကဖြည့်စေချင်တယ်ဒါလည်းဆိုရင်ရှင်းတဲ့ရခိုင်မှာပြီးရမယ်အဓိကအဖြစ်တော့ဒီအဖွဲ့အစည်းတွေရှိတဲ့နေရာပဲဖြစ်ဖြစ်နော်အားလုံးကကျမတို့ကဒီအမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲကလုပ်ဖို့လိုအပ်တယ်ဆိုတော့အမြင်ရှိတယ်လို့လုံးလင်းလုံးဟန်ရ NCA ရဲ့မူအရနိုင်ငံရေးသွားနေတဲ့မူပေါင်းအရအားလုံးအရာကတော့အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲပြီးလာပဲဒီကိုကျမတို့ကကျင်းပရမှာဖြစ်တယ
်အခုပေါ့နော်ကျမတို့ကြားတဲ့အတန်အရာဆိုရင်ဒါ CNF ဘက်ကလည်းပေါ့နော်ချင်းပြည်နယ်မှာအမျိုးသားဆင်ဟိုနိုင်ငံရေးဆွေးနွေးပွဲတွေမကျင်းပနိုင်သေးဘူးဆိုရင်ဟိုဒုတိယကြိမ်ပင်လုံညီလာခံကိုတက်ဖို့မတက်ဖို့ဒါစဉ်းစားမယ်အနေအထားတွေဖြစ်သွားပြီဆိုတဲ့အတန်မျိုးတွေလည်းကြားနေရတယ်ဆီမတို့ AMP ရဲ့သဘောထားအနေအထားရောဘယ်လိုများရှိမလဲဆီမရဲ့
ကျမအနေနဲ့အနေအထားတွေကိုပါတီကိုအစီအစဉ်ခံနေပါတယ်ပါတီကဘယ်လိုဆုံးဖြတ်လာမလဲကျမတို့လည်းမသိသေးပါဘူးအဲ့တော့အမျိုးသားဆင်နိုင်ငံရေးပြီးပြီးမှပဲကျမတို့ကဒီ second ပင်လုံကိုကျမတို့တည်ရှင်ပါတယ်အဲ့ဒါတော့ကျမတို့ရဲ့သဘောထားမှန်တယ်
စမရဲ့အချိန်ပေးပြီးဖြည့်ပေးတာ RF ရဲ့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်နော်